အမေရိကန်သမ္မတဒေါ်နယ်ထရမ်ကလူမျိုးရေးခွဲခြားမှုကိုပြစ်တင်ရှုတ်ချပြီးတော့အားလုံးညီညွတ်ကြဖို့တိုက်တွန်းလိုက်ပါတယ်။ကျွန်တော်တို့အားလုံးနိုင်ငံတစ်ခုအဖြစ်စူးစီးညီညွတ်ကြရပါမယ်။လူမျိုးရေးခွဲခြားမှုပုံစံအားလုံးနဲ့အကြမ်းဖက်လူရဲတွေကိုကျွန်တော်ပြစ်တင်ရှုတ်ချပါတယ်။အမေရိကန်နိုင်ငံသားအားလုံးငြိမ်းချမ်းပါစေလို့နယူးဂျာစီပြည်နယ်ကသူပိုင်ကောက်ကွင်းမှာအပန်းဖြေနေတဲ့သမ္မတထရမ်ကထွတ်တာမှရေးပါတယ်။လူပြူလူမျိုးရေးအစွန်းရောက်ဝါဒီတွေဒီကနေ့ဝါရှင်တန်ဒီစီနဲ့ဗာဂျီးနီးယားပြည်နယ်တို့မှာစုဝေးဆန္ဒပြကြဖို့ရှင်နေချိန်မှာပဲသမ္မတထရမ်ကအဲ့လိုတိုက်တွန်းလိုက်တာပါ။2019ခုနှစ်ဩဂုတ်လ10ရက်နေ့ကဗာဂျီးနီးယားပြည်နယ်ရှာလော့စ်ဗီလ်မြို့မှာလူပြူလူမျိုးရေးဝါဒီဆန္ဒပြသူတွေနဲ့တံပြန်ဆန္ဒပြသူတွေအကြားရုံးဝင်းဆန်ခတ်ဖြစ်ပြီးထိခိုက်ဒဏ်ရာရသူအများကြီးရှိခဲ့တယ်လို့ဂါဇီကလူအုပ်ထုကိုဝန်တိုက်တာကြောင့်အသက်32နှစ်အရွယ်အမျိုးသမီးတဦးလည်းသေဆုံးခဲ့ရပါတယ်။အဲဒီဆန္ဒပြပွဲတစ်နှစ်ပြည့်နှစ်ပတ်လည်နေ့မှာဆန္ဒပြပွဲတွေထပ်လုပ်ဖို့စီစဉ်ထားကြတာပါ။ဝါရှင်တန်ဒီစီမြို့တော်သမ္မတအင်ဖြူတော်ရှေကဂါလန့်နဲ့တစ်ဖက်ချမ်းမှာရှိတဲ့လက်ဖာယက်ပန်းချံမှာလုပ်မဲ့ဆန္ဒပြပွဲအတွက်ကြိုတင်ပြင်ဆင်နေတဲ့အနေနဲ့အရေးပေါ်လူဆောင်ပွဲရာတွေကိုအချိန်မြင့်လုပ်ဖို့အမိန့်တရက်ကိုလက်မှတ်ထိုးထုတ်ပြန်ထားတယ်လို့ဝါရှင်တန်မြို့တော်ဘုံမရီယယ်ဘောက်ဆာကကြာတာပရီနေမှာပြောပါတယ်။အဲ့ဒီပန်းချံတွင်တဲ့အနီးအနားကနေရာတွေမှာပါတံပြန်ဆန္ဒပြပွဲတွေလုပ်ဖို့ခွင့်တောင်းထားတာကိုလည်းခွင့်ပြုထားပါတယ်။ဝါရှင်တန်မြို့တော်အပြင်ပဲဗာဂျီးနီးယားပြည်နယ်မြောက်ပိုင်းကရှာလော့စ်ဗီလ်မြို့နဲ့ပြည်နယ်တွင်းနေရာတချို့မှာပြည်နယ်အုပ်ချုပ်ရေးမှူးရော့ဖ်နော့သ်မန်နဲ့ရှာလော့ဗီလ်မြို့တာဝန်ရှိသူတွေကအရေးပေါ်အခြေအနေကြေညာထားပါတယ်။ရုံးဝန်ဆန်ခတ်အခြေအနေတွေဖြစ်လာရင်ထိမ့်သိမ့်ဖို့ဗာဂျီးနီးယားပြည်တွင်းကာကွယ်ရေးအရန်တပ်ဖွဲ့ကိုအသုံးပြုနိုင်ဖို့အပါအဝင်တခြားလုံဆောင်ပွဲနီလန်တွေကိုအလင်းမြန်စုစည်းနိုင်ဖို့အုပ်ချုပ်ရေးဆိုင်ရာနီလန်တစ်ခုအဖြစ်အရေးပေါ်အခြေအနေကြီးညာရတာဖြစ်တယ်လို့ပြည်내အုပ်ချုပ်ရေးမှူးနော့တမ်ကပြောပါတယ်။